This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွင့်သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဇွန်လ18ရက်နေ့ဗီဒီယို NUG ရဲ့မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပရမဦးစွာရေဒီယို NUG စီရီသတင်းအကောင်းထုတ်ချက်ကိုຫນွေဦးအလင်္ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ် KM ပြည်သူအမတ်ရဇိလန်ပါကာဒစီယာ3500လေးတရင်ကဖမ်းဆီးစစ်ဆေးခဲ့ပြီးရင်းနဲ့ရင်ပေါ်ပါလူနှုတ်အား KNU တပ်မဟာနှင်းမှလွှဲပြောင်းယူခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။စစ်ကောင်စီကိစ္စကံများကိုဖျက်ဆီးမောင်းနေလာတဲ့ KM ပြည်သူပါတီအမတ်တစိတ်အလံပါကာဒစီကိုစစ်ဆေးဖမ်းဆီးခဲ့ပြီးရင်းနဲ့ရင်ပေါ်ပါနှုတ်အား KNU တပ်မဟာနှင်းမှလွှဲပြောင်းယူခဲ့တယ်လို့3500လေးတရင်တက်ခွဲတက်ကထုတ်ပြန်ထားပါရစေ။ဇွန်လ9ရက်နေ့ညနေ 9:45 မိနစ်အချိန်မှာပြည်သူများရဲ့တရင်ပေးချက်အရအဆိုပါကားကိုတားဆီးစစ်ဆေးခဲ့ရာစံအိတ်125လုံးအခြားစားသောက်ကုန်ပစ္စည်းများရင်မောင်းတူးနဲ့ရင်နောက်လိုက်တူးကယန်းပြည်သူပါတီယူနီဖောင်းအောက်မဖလာတစ်ခုအုတ်ထုပ်တစ်လုံးကယန်းပြည်သူပါတီ၆ခန်းချက်ဖြတ်တန်းသွားလာခွင့်ပြည်စာများနဲ့စတီယာရင်ရှိတက်တဲမှာကြီးဖောက်ဝင်လာတာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်အခုလိုကယန်းပြည်သူမှတ်တစိတ်ပါကားနဲ့စစ်ကောင်စီစစ်ဆေးရေးဂိတ်များလွဲကူစွာဖြတ်တန်းသွားလာနေခြင်းကိုတန်တရားရှိတာကြောင့်3504တခွဲတရင်တကဖန်စီထိမ့်သိမ်းထားခဲ့တာလို့ဖော်ပြထားပါတယ်ထို့သို့ဖန်စီကြစဉ် KNU တက်မာနေ့တန်တောင်ကြီးမြို့နယ်အမြဲတမ်းကော်မတီဝင်တာဝန်ရှိသူတို့နဲ့နေမြေကန်တာဝန်တို့ရဲ့တာဝန်ယူတာဝန်ခံမှုနဲ့အတူဇွန်လ9ရက်နေ့မှာလွှဲပြောင်းယူခဲ့တယ်လို့ဆိုပါတယ်ဆလဘီဇွန်လ16ရက်နေ့မှာကြန့်ရှိတဲ့ရင်ပေါ်ပါပစ္စည်းများကိုနောက်ဆက်တွဲပြဿနာများကိုအလုံးစုံတာဝန်ယူပါမယ်ဆိုတဲ့ကတိခံဝင်ချက်ရယူပြီး3500လေးတရင်ကထပ်မံလွှဲပြောင်းပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာပါကန်မော်စီစာတိုက်ပွဲမှာစစ်ကောင်စီဘက်ကအရာရှိအဆင့်ပါဝင်20ကျော်တိုက်ဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ဖားကန်မြို့နယ်လုံခင်းအုပ်စုနယ်မော်စီစာဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲများအတွင်းစစ်ကောင်စီဘက်ကအရာရှိအဆင့်ပါဝင်တပ်သား20ကျော်သေဆုံးခဲ့တယ်လို့သတင်းအရင်းမြစ်ကနေသိရှိရပါတယ်။ဇွန်လ18ရက်နေ့မနေ့စနေနေ့ခွဲခန့်မှာမော်စီစာကျွော်ရဲမှာရှိနေတဲ့စစ်ကောင်စီစစ်ကြောင်းနဲ့ KIAPDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးG2 ဆင်းရှိဗိုလ်မှူးဖြိုးစော်တပ်ပါဝင်တပ်သား30နီးပါးတိုက်ဆုံခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းအထိနာသွားတဲ့စစ်ကောင်စီတပ်ကဖားကန့်ဗျူဟာကုန်းကနေလက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်ခဲ့ရာလုံခင်းအုပ်စုဂရေမော်ကျွော်တဲ့ကိုကြားရောက်ပောက်ကွဲခဲ့ပြီးကလေးငယ်တူပါဝင်မိသားစုဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်စစ်ကောင်စီစစ်ကြောင်းဟာမော်စီစာကျွော်ရဲကိုပြီးခဲ့တဲ့မေလကုန်ပိုင်းမှာစတင်ဝင်ရောက်ခဲ့ပြီးဇွန်လ16ရက်နေ့မှာမော်ဝမ်ကလေးမော်ဝမ်ကြီးကျွော်ဘက်ကိုတချို့တဝက်ဦးတီထွက်ခွာသွားခဲ့ပေမယ့်ကြမ်းရှိနေတဲ့စစ်ကြောင်းချို့နဲ့ KIA PDF တွေကြားထိတွေ့တိုက်ပွဲဆက်လက်ရှိနေသေးဖြစ်တယ်လို့သိရှိရပါတယ်လက်ရှိမော်ဝမ်လေးကျွော်ကကချင်နှချင်းခရိယံဖျားကြောင်းဝင်းထဲမှာစစ်ကောင်စီတပ်တွေအင်အားတရာကျော်ခန့်တပ်ဆွဲထားပြီး KIA PDF တွေအနေနဲ့လာရောက်ပစ်ခတ်တာမျိုးမလုပ်ကြဘို့ချိန်ချောက်ထားတယ်လို့သိရှိရပါတယ်ခင်ဗျာ ကျုံတို့ကနေလက်နေကြီးဒရုန်းများနဲ့စစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်ကိုပိတ်ဆို့တိုက်ခိုက်ချေမှုန်းခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ကရင်ပြည်နယ်ကျုံတို့မြို့မှာတဆင်ငကြံကုန်းကျွာနဲ့အင်းကြီးရွာဘက်ကိုလက်နေကြီးဒရုန်းများနဲ့စစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်ဦးမှုရယူကာပိတ်ဆို့တိုက်ခိုက်ချေမှုန်းခဲ့တယ်လို့ပြန်လွှားစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်။စောလာစလီရင်နေကတက်မ44နဲ့တက်မ55ပူပေါင်းအင်အား150ခန့်နဲ့လက်နက်ကြီးဒရုန်းများနဲ့ထိုးတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပြန်လွှားစစ်ကြောင်းနဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့မှပိတ်ဆို့တိုက်ခိုက်ချေမှုန်းခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်သား50ခန့်သေဆုံးခဲ့ကာ9ဦးဒဏ်ရာရရှိခဲ့ပြီးလာယာလန်တိုင်းပြန်လည်ဆုတ်ခွာထွက်ပြေးသွားခဲ့တယ်လို့သိရှိရပါတယ်။တိုက်ပွဲကာလတွင်စစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်နေတာကြောင့်ပြည်သူများအနေနဲ့ဘေးလွတ်ရာကိုရှောင်တိန်နေထိုင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီမင်းလာမြို့နယ်တိုက်ပွဲများတွင်ခရိုင်ရဲမှုမြို့မရဲစခန်းမှုနဲ့ဗိုလ်မှူးစင်ပါရန်သူ20ဦးခန့်တေဆုံးခဲ့ပြီးပြည်သူ3ဦးတေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မင်းလာမြို့နယ်တိုက်ခိုက်မှုများတွင်ခရိုင်ရဲမှုအစဉ်တူမြို့နယ်ရဲစခန်းမှုတူဗိုလ်မှူးစင်တူပါဝင်ရန်သူ20ဦးခန့်တေဆုံးခဲ့ကြောင်းတာယာဝတီခရိုင်အမှတ်3တရင် P2 3803ဒီဝါ22မှာသတင်းထုတ်ပြန်ထားပါတယ်2025ခုနှစ်ဇွန်လ16ရက်ညနေ 4:20 မိနစ်ခန့်မှာပဲခူးတိုင်းမင်းလာမြို့နယ်စင်အိုချောင်းပေါက်ကျွာသို့စစ်ကြောင်းထွက်လာတဲ့အင်အား60ခန့်ပါခလာရ1လောက်ခန့်စစ်တပ်နဲ့ပြူစောထီပူပေါင်းစစ်ကြောင်းအားပြည်သူကာကွယ်တပ်မတော်တောင်ပိုင်းတိုင်းစစ်ဒေသပဲခူးတိုင်းစစ်ဌာနဗျူဟာ22လောက်ခန့်တရင်များဖြစ်တဲ့တာယာဝတီခရိုင်အမှတ်3တရင်တာယာဝတီခရိုင်အမှတ်1တရင်ရဲ့တပ်ခွဲ6 AR ညီနောင် PDF MDS Special Force နဲ့အရှိုးချင်း Defense Force ACDF တို့မှစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲမှာ45မိနစ်ခန့်ကြာမြင့်ခဲ့ပြီးရန်သူစစ်ကောင်စီစစ်ကြောင်းမှအထိနာ၍နောက်ပြန်ဆုတ်သွားပြီးတော်လှန်ရေးပူးပေါင်းတပ်ဖွဲ့ရဲဘော်များလည်းအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။ထို့အတူဇွန်လ16ရက်ညနေ 9:00 ခန့်မှာတော်လှန်ရေးမဟာမိတ်ပူးပေါင်းတပ်များမှရန်ကုန်ပြည်လမ်းပိုင်းမင်းလာမြို့နယ်နီးရှိစစ်ကွင်းတာဆောင်မှထိုင်ကြကာငွေကြေးကောက်ခံခြင်းဒေသတွင်းပြည်သူများပေါ်တာဆွဲခြင်းဆောင်ရွက်လျက်ရှိတဲ့စစ်ကွင်းတာဆောင်ရဲကင်းစခန်းအားဝင်းရောက်တိုက်ခိုက်ခဲ့ရာရန်သူ9ယောက်သေဆုံးကဒဏ်ရာရရှိသူများလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်မိနစ်30ခန့်တိုက်ပွဲဖြစ်ပွားပြီးနောက်ညနေ 9:30 မိနစ်အချိန်ခန့်မှာစင်အိုင်းချောင်းပေါက်မှတဆင်စစ်ကူလာတဲ့အင်အား25ယောက်ခန့်ပါဖော်ကာတစီအားရှမ်းကျောကျွာနီးမှာမဟာမိတ်ပူးပေါင်းတပ်များမှပိတ်ဆို့တိုက်ခိုက်ရာကာတစီလုံးပျက်စီးသွားခဲ့ပြီးရန်သူတပ်သား15ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်တိုက်ပွဲဖြစ်ပွားနေချိန်တွင်ပြည်ပမှရန်ကုန်ဘက်သို့မောင်းနှင်လာတဲ့အင်စီကာတစီဟာတော်လိုင်းပူးပေါင်းတပ်မှကာတာစီချင်းပြည်ပမှလာတဲ့ခီးသွွားကားများအားလုံခြုံရေးအတွက်အသိပေးခြင်းအကျိုးအကြောင်းရှင်းပြခြင်းဆောင်ရွက်နေသည်ကိုတရိပ်မမူမိပဲဆက်လက်မောင်းနှင်သွားသဖြင့်စစ်ကောင်စီတပ်ရဲ့ပြစ်ခတ်ခြင်းခံရက3ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်ထို့နောက်တိုက်ပွဲများဆက်လက်ဖြစ်ပွားနေချိန်တွင်2025ခုနှစ်ဇွန်လ18ရက်မနက်2:00ခန့်မှာစစ်ကောင်စီစစ်တပ်မှလက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်ခြင်းကြောင့်ဖားလေးကွင်းကျွာမြောက်စုရှိပြည်သူနေအိမ်ပေါ်ကြားရောက်ပောက်ကွဲခဲ့ကအသက်80အရွယ်အဖွားဒေါ်တင်ကြီးသေဆုံးခဲ့ရပြီးအခြားအမျိုးသမီးတူလည်းပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ပြည်သူနယ်စစ်ဘက်ရင်းမြစ်ဆေးဘက်ရင်းမြစ်များရဲ့အဆိုအရယမန်နေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲ၃နေရာမှာတရားဝတီခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဝင်ဒုတိယဘုံမူကြီးဇော်မျိုးဝင်းနဲ့အုတ်ဖို့မျိုးနဲ့စီမံအုပ်ချုပ်ရေးအဖွဲ့ဝင်ဘုံမူတို့လည်းတည်ဆုံခဲ့ကြောင်းသိရှိရပြီးထိုကိန်းကနန်းချက်လက်များကိုအတည်ပြုနိုင်ရန်ဆောင်ရွက်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်တိုက်ပွဲများတွင်ရန်သူထံမှခေရန်ဖုံနှလုံးနဲ့စကားပြောဆက်တို့တင်စီရရှိခဲ့ကမဟာမိတ်ပူပေါင်းတပ်ဖက်မှရဲဘော်နှုတ်ဦးမစိုးရင်ရဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်တာယာဝတီခရိုင်တွင်ရှိပြည်သူများအနေဖြင့်စစ်ကောင်စီတပ်ရဲစခန်းထွေအုပ်ရုံရဲကင်းစခန်းလမ်းမိုင်းကင်းစခန်းများနီးဆိုင်ကန်းဖွင့်စေအောင်ခြင်းအိမ်ဆောင်နေထိုင်ခြင်းအချိန်ကြာမြင့်စွာရက်တန့်စကားပြောခြင်းများမပြုလုပ်ကြပါရန်နှင့်ပြည်သူ့ကာကွယ်တပ်မတော် PDF မှနေပြည်တော်ကြောင့်ဤအတွက်လိုအပ်၍ထုတ်ပြန်သောထုတ်ပြန်ချက်များအားနားလည်ပေး၍ပူးပေါင်းဆောင်ရွက်ပေးကြပါရန်ပန်ကြားထားပါရခင်ဗျာဆလဘီနောင်ချိုမှာစစ်ကောင်စီတပ်မှဟာဝေဇာနဲ့ပစ်ခတ်မှုကြောင့်နေနှလုံးထိမှန်ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဇွန်လ16ရက်နေ့ညနေ 9:10 မိနစ်အချိန်ကနောင်ချိုမြို့မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်မှဟာဝေဇာနဲ့လက်နက်ကြီး၅လုံးပစ်ခတ်တိုက်ခိုက်မှုကြောင့်နေနှလုံးထိမှန်ပျက်စီးဆုံးရှုံးသွားခဲ့ကြောင်း PSLF DNLA မှသတင်းထုတ်ပြန်ထားပါတယ်။အဆိုပါလက်နက်ကြီး၅လုံးဟာဘူတာရက်ကွက်ဘက်မှ၃လုံးကြားရောက်ပောက်ကွဲခဲ့ပြီးကျန်နှလုံးဟာကြောက်ကူဖုံကြီးကျောင်းအောက်ဖက် ါ်ထဲမှာကြားရောက်ပောက်ကွဲခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီစကိုင်းမြို့အနောက်တာရေဝင်ရက်ကိုစစ်ကောင်စီတပ်သားများဝင်ရောက်ပစ်ခတ်ခဲ့ရာတလွန်ဖြူရွာမှာအမျိုးသမီးတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းစကိုင်းမြို့နယ်အနောက်ချမ်းအနောက်တာရေဝင်ရက်ကိုစစ်ကောင်စီတပ်သားများဝင်ရောက်မှွေနှောက်ခဲ့ပြီးရန်တမ်းပစ်ခတ်ခဲ့ရာတလွန်ဖြူရွာမှာအမျိုးသမီးတဦးသေဆုံးခဲ့ပြီးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြည်သူ့ဘက်တော်သားတို့ပြောကြားထားပါတယ်။ဇွန်လ16ရက်နေ့လယ်2:30မိနစ်အချိန်မှာတလွန်ဖြူရွာမှာမထွက်သေးတဲ့စစ်ကောင်စီစစ်ကြောင်းဟာ60မမနဲ့ဆက်လက်နက်များနဲ့ရန်တမ်းပစ်ခတ်ခဲ့ပြီးတလွန်ဖြူရွာကနေအသက်40ရွယ်ပြည်သူအမျိုးသမီးတဦးထိမှန်ကနေရာမှာပင်သေဆုံးသွားခဲ့ပြီးအသက်40နှစ်အရွယ်အမျိုးသမီးတူပါဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ထိုစစ်ကောင်စီစစ်ကြောင်းဟာစကိုင်းမြို့နယ်အနောက်ချမ်းရွာများကိုငါးတက်ကြီးဖျားစခအထိုင်နဲ့တပ်မ33မှစစ်ကောင်စီတပ်သားများပြူစောထီများပတာစများပူးပေါင်းပြီးစစ်အင်အား400ခန့်နဲ့မေလ30ရက်နေ့မှစတင်ကဇွန်လ18ရက်အထိစစ်ကြောင်းထိုးပစ်ခတ်ဝင်ရောက်နေကြောင်းပြည်သူများကိုဖမ်းဆီးချုပ်နှောင်ကနေအိမ်များတွင်မှွေးနှောက်စားသောက်မီးရှို့ဖျက်ဆီးတပ်ဖြတ်ဒီစစ်ကြောင်းလေးဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမိုးပြဲပြည်သူကာကွယ်ရေးတပ်1001တရင်၄နှစ်ပြည့်ခမ်းနားပြုလုပ်တဲ့တရင်ကိုတင်ပြပေးကြပါတယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနရှမ်းတောင်ကင်းနီတိုင်းစစ်ဒေသဗျူဟာ14ကုတ်ကဲမှုအောက်ကအမှတ်1001မိုးပြဲပြည်သူကာကွယ်တပ်ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။မိုးပြဲပြည်သူကာကွယ်တပ်၄နှစ်ပြည့်အခမ်းအနားကိုတိုက်ပွဲအခြေအနေကြောင့်အကျဉ်းချုပ်ပြုလုပ်ခဲ့ရပြီးကြောက်ရောက်ပေးခဲ့တဲ့မဟာမိတ်အင်အားစုများကိုအထူးပင်ကျေးဇူးတင်တယ်လို့ဖော်ပြထားပါတယ်။စတင်ဖွဲ့စည်းခဲ့သည့်အချိန်မှစ၍၄နှစ်တာကာလအတွင်းစိုးတူကောင်းပန်းလက်တွဲတိုက်ပွဲဝင်ကအသက်ဆုံးခဲ့တဲ့အာဇာနည်42ဦးအားဥညွန့်အလေးပြုခဲ့ကြပြီးအသက်မသေးသောညာကိုလက်အင်ကာများဆွန့်လွတ်ခဲ့ရတဲ့ရဲဘော်များကိုလည်းအထူးအလေးပြုအပ်တယ်လို့ဆိုပါတယ်။ပြည်သူလူထုရဲ့အားပေးထောက်ခံမှုကြောင့်သာယနေ့ထိယက်တည်နိုင်ခဲ့တာဖြစ်ပြီးမဟာမိတ်တရင်တပ်ဖွဲ့တွေနဲ့အတူစစ်အာဏာရှင်စနစ်ကိုအမြင့်ပြအောင်ဆက်လက်တိုက်ခိုက်ချိန်မုံသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးတရင်ကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ။
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရင်သတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးဗီဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့် HIV ကူးစက်ခံထားရသူများအနေဖြင့်တောက်ဆေးထိုးဆေးနှင့်ကျန်းမာရေးဆောင်ရှောက်မှုများခံစားခွင့်ရရှိရေးအတွက်အလွန်အမင်းရုန်းကန်နေကြရတယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ HIV ကူးစက်ခံထားရသူများအနေဖြင့်တောက်ဆေးထိုးဆေးနှင့်ကျန်းမာရေးဆောင်ရှောက်မှုများခံစားခွင့်ရရှိရေးအတွက်အလွန်အမင်းရုန်းကန်နေကြရတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေး၌ Declaration of Commitment on HIV AIDS အကောင့်ထဲပေါ်ဆောင်မှုနှင့်HIV AIDS နိုင်ငံရေးကြေညာစာတမ်းအားဆွေးနွေးရာတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းအမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်မြန်မာနိုင်ငံ၏ကျန်းမာရေးဆောင်ရှောက်မှုစနစ်မှာအခွန်မျှသာဖြစ်နေခဲ့ရပြီး HIV ကူးစက်ခံထားရသူများအနေဖြင့်တောက်ဆေးထိုးဆေးနှင့်ကျန်းမာရေးဆောင်ရှောက်မှုများခံစားခွင့်ရရှိရေးအတွက်အလွန်အမင်းရုန်းကန်နေကြရကြောင်းစစ်အုပ်စုမှမတရားသဖြင့်စစ်အာဏာသိမ်းပြီးချိန်မှစတင်၍မြန်မာပြည်သူများကြုံတွေ့လျက်ရှိသည့်ဖွံ့ဖြိုးတိုးတက်ရေးငွေကြေးစီးပွားရေးနှင့်လူမှုရေးဆုပ်ယုပ်မှုများမှာယခုနှစ်မတ်လအတွင်းဖြစ်ပွားခဲ့သည့်ဖြတ်အားပြင်းငလင်လှုပ်ခတ်မှုကြောင့်လဲပုံမှုဆိုးရွားလာကြောင်းတမ်းအမတ်ကြီးကပြောပါတယ်မြန်မာနိုင်ငံတွင် HIV AIDS အားပြည်သူ့ကျန်းမာရေးချိန်ချောက်မှုဖြစ်နေခြင်းမှရပ်တန့်ရန်မိမိတို့အနေဖြင့်ဆေးအုပ်စုမှလူသားချင်းစာနာထောက်ထားမှုအကူအညီများနှင့်ဆေးဝါးအထောက်အကူများအားဆစ်လက်နက်တပွဲအသုံးပြုနေခြင်းကိုဦးစားပေးရပ်တန့်ရမည်ဖြစ်ကြောင်းထို့နည်းတူစွာမြန်မာနိုင်ငံတွင်စစ်အာဏာရှင်စနစ်နှင့်မတရားစစ်အာဏာသိမ်းမှုတို့ကမြန်မာအကြက်တဲဤအဓိကဇင်းမြစ်ပြဿနာဖြစ်သောကြောင့်အဆိုပါစစ်အာဏာရှင်စနစ်နှင့်မတရားစစ်အာဏာသိမ်းမှုတို့အားလုံးဝအပိသက်ချုပ်ငိမ့်စေရန်လှုံ့ဆော်ရမည်ဖြစ်ကြောင်းတမ်းအမတ်ကြီးကထပ်လောင်းပြောပါသည်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနအနေဖြင့်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနှင့်အခြားသောသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်အဖွဲ့အစည်းများနှင့်လက်တွဲပူးပေါင်းလျက် များပြည်သူအသိပညာပေးရေးအားမြင့်တင်သည့်လှုပ်ရှားမှုများအပါအဝင်မြန်မာနိုင်ငံတွင် HIV AIDS ပပျောက်ရေးအတွက်ကြိုးပမ်းဆောင်ရွက်လျက်ရှိကြောင်းလည်းအသိပေးခဲ့ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်တနင်္လာနေ့တိုင်းတွင်တာဝန်ထမ်းဆောင်ရန်မြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးဝန်ထမ်းများခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္လာနေ့တိုင်းတွင်တာဝန်ထမ်းဆောင်ရန်မြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးဝန်ထမ်းများခေါ်ယူနေကြောင်းဇွန်လ18ရက်ကအသိပေးကြေညာပါတယ်။ကြေညာချက်အရအထူးကုဆရာဝန်များ၊ဆရာဝန်များ၊အထူးပြုသူနာပြုများ၊သူနာပြုများ၊ကျန်းမာရေးမှူးများ၊အမျိုးသမီးကျန်းမာရေးဆရာမများ LHV ၊ပြည်သူ့ကျန်းမာရေးကြီးကြပ်တင့်များသားဖွားဆရာမများပြည်သူ့ကျန်းမာရေးကြီးကြပ်နှင့်များလိုအပ်လျက်ရှိတယ်လို့သိရပါတယ်။လျှောက်ထားသူသည်ပြည်ထောင်စုမြန်မာနိုင်ငံပေါ်ကျန်းမာရေးကောင်းမွန်သူနိုင်ငံဝန်ထမ်းဖြစ်ပါက CDM ဝန်ထမ်းဖြစ်ရမည်ဖြစ်ပြီးအကြမ်းဖက်စစ်ကောင်စီနှင့်ပတ်သက်မှုမရှိသူဖြစ်ရမယ်လို့ဆိုပါတယ်။လျှောက်ထားလူသူများအနေဖြင့်ဇွန်လ30ရက်နေ့နောက်ဆုံးထား၍နေ့စဉ်ပတ်ရက်မရှိနနက်7နာရီမှည8နာရီအထိမြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနလူစွမ်းအားအရင်းမြစ်ဌာန၏ Telegram အကောင့်t.me/hr_mohng သို့မဟုတ် Telegram username @hr_mohng တွင်လျှောက်လွှာပုံစံများထုတ်ယူ၍ပေးပို့လျှောက်ထားနိုင်တယ်လို့ဖော်ပြပါဗျာ။အတီးပြုတ်ရွေးချယ်ခြင်းခံရသူများသည်တာဝန်ချထားမည့်နေရာများအတွက်လိုအပ်သည့်သင်တန်းများကိုသတ်မှတ်အစီအစဉ်များအတိုင်းတက်ရောက်ရမည်ဖြစ်ပြီးမြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာန၏အစီအစဉ်ဖြင့်ဒေသအသီးသီးသို့တာဝန်ချထားမည်ဖြစ်ကြောင်းသိရပါဗျာ။တော်လည်ကာလနှင့်ဂျာကာလကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းများ၌ပါဝင်ဆောင်ရွက်လျက်ရှိသည့်ကျမ်းမာရေးသူရဲကောင်းများအတွက်လက်ရှိကာလအတွင်းလူမှုဘဝလုံခြုံမှုနှင့်လုပ်ငန်းခွင်လုံခြုံမှုများကိုကာကွယ်ဆောင်ရှောက်မှုများပေးအပ်နိုင်ရန်အစီအစဉ်များချမှတ်ထားပြီးတော်လည်အလွန်ကာလတွင်လည်းဘဝအာမခံချက်များနှင့်အထူးအခွင့်အရေးများကို Federal Democracy မူဝါဒများနှင့်အညီပေးအပ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ ဆက်လက်ပြီး2025ခုနှစ်မြန်မာအတွက်လူသားချင်းစာနာမှုတုံ့ပြန်ရေးလိုအပ်တဲ့အမေရိကန်ဒေါ်လာ 1.14 ဘီလီယံမှာ800ခိုင်နှုန်းအောက်သာရရှိထားပြီးမြင်းငလင်းအရေးပေါ်အကူအညီအတွက်တောင်းဆိုချက်မှာလည်း16000ခိုင်နှုန်းသာရရှိထားတယ်လို့ကုလသမဂ္ဂထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စိန်ခေါ်မှုတွေရှိနေပေမဲ့လည်း2025ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ 1.14 ဘီလီယံမှာမေလအစောပိုင်းအထိ800ခိုင်နှုန်းအောက်သာရရှိထားပြီးမြင်းငလင်းအရေးပေါ်အကူအညီအတွက်တောင်းဆိုချက်မှာလည်း16000ခိုင်နှုန်းသာရရှိထားတယ်လို့ UN မြန်မာကထုတ်ပြန်ပါတယ်။မြန်မာနိုင်ငံဒေသအချို့ရေကြီးမှုများစတင်ဖြစ်ပွားလာချိန်မှာမြန်မာနိုင်ငံရှိကုလသမဂ္ဂအဖွဲ့နှင့်မိဖက်အဖွဲ့စည်းတွေဟာငလင်းဒဏ်ခံရရွာများသို့အရေးကြီးသောအထောက်ပံ့များကိုဆက်လက်ပေးပို့နေပါတယ်။ရခိုင်ကနေရစွန့်ခွာသူတွေဟာအမိုးကာနဲ့မရှိမဖြစ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေရရှိကြပါတယ်။စကိုင်းမှာတော့စာတင်ကျောင်းပေါင်း 2,500 ကျော်ပျက်စီးဆုံးရှုံးခဲ့တဲ့အတွက်ပညာမတင်ကြနိုင်တော့တဲ့ကလေးများစွာတဲမှယာယီခိုလုံနဲ့စခန်းမှာနေနေရတဲ့အသက်12နှစ်အရွယ်နေနေဟာဆရာဝန်ဖြစ်ရန်စိတ်ကူးအိမ်မက်တွေရှိနေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမန္တလေးမြို့ဟင်းလင်းပြင်တွင်နေထိုင်နေသောမိသားစုတွေဟာမိုးရာသီတွင်ရေသန်းနှင့်အိမ်သာအခက်ခဲများစွာရှိနေပြီးကျန်းမာရေးဝန်ဆောင်မှုတွေကလည်းအကန့်အသတ်ရှိနေတဲ့အတွက်ယောဂဖြစ်ပွားမှုများတိုးလာနိုင်ပါတယ်လို့ UN မြန်မာကဖော်ပြပါတယ်။လူသားချင်းစာနာမှုတုံ့ပြန်မှုနဲ့မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုများခိုင်မာတဲ့စနစ်နဲ့ခံနိုင်ရည်မြင့်တင်ရန်စတဲ့မြန်မာနိုင်ငံအတွက်နှစ်အလိုက်ဦးစားပေးလုပ်ငန်းများအတွက်ကုလသမဂ္ဂအဖွဲ့မှရန်မုံငွေ90ရာခိုင်နှုန်းသာကျန်ရှိပြီးတော့အရေးပေါ်နဲ့ရေရှည်ပံ့ပိုးမှုများမရရှိပါကတန်းနှင့်ချီသောထိခိုက်လွယ်သူအများစုအတွက်လိုအပ်တဲ့အကူအညီများမရရှိနိုင်ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ ဆလဘီရန်ကုန်တိုင်းအတွင်ရဲတပ်ဖွဲ့ဤဖမ်းဆီးမှုများစစ်တပ်ကကန့်သတ်တဲ့သတင်းကိုတင်ပြပေးပါမယ်ရန်ကုန်တိုင်းအတွင်စစ်တပ်ကုတ်ကဲတဲ့နေမြေများတွင်ရဲတပ်ဖွဲ့ဤဖမ်းဆီးအရေးယူမှုများပြုလုပ်ရန်စစ်တပ်ထံကြိုတင်အကြောင်းကြားရမည်ဟုဇွန်လ15ရက်ရက်စွဲဖြင့်ညွှန်ကြားချက်ထုတ်ပြန်ထားကြောင်းမြန်မာနောင်သတင်းဌာနမှဖော်ပြထားပါတယ်။ရန်ကုန်တိုင်းအခြေစိုက်တိုင်းအရန်တပ်မကနှီးပြူဟာမှုတက်ရင်မှုနှင့်စစ်ကြောမှုများထံထတ်ဆင့်ညွှန်ကြားထားသည့်စာတွင်ဖမ်းဆီးမှုများမပြုလုပ်မီမြို့နယ်ရဲတပ်ဖွဲ့မှုသို့မဟုတ်သက်ဆိုင်ရာရဲတပ်ဖွဲ့ဝင်များကနေမြေကန်တက်ရင်သို့မဟုတ်နှီးပြူဟာထံသတင်းပို့ရမည်ဟုဖော်ပြထားပါတယ်။ညွှန်ကြားချက်အရကြိုတင်အကြောင်းမကြားဘဲဖမ်းဆီးမှုပြုလုပ်သည့်ရဲတပ်ဖွဲ့ဝင်များကိုစစ်တပ်ကယာယီထိန်းသိမ်းထားရမည်ဖြစ်ပြီးတိုင်းအရန်တက်မထံအချိန်နှင့်တပြေးညီသတင်းပို့ရမည်ဟုဆိုပါတယ်စစ်ဆေးရေးဂိတ်များမြို့အဝင်အထွက်ဂိတ်များနှင့်လမ်းပိတ်စစ်ဆေးမှုများတွင် လုံခြုံရေးတပ်ဖွဲ့များကငွေတောင်းခံခြင်းမပြုလုပ်ရန်လဲညွှန်ကြားစာတွင်ပါရှိတယ်လို့သိရပါဗျ။ရန်ကုန်တိုင်းလာသာမြို့နယ်တွင်အွန်လိုင်းဂိမ်းလုပ်ငန်းများနှင့်မော်ဘီမြို့နယ်တွင်ကြက်တိုက်လောင်းကစားဝိုင်းများကိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့မှုများနှင့်ပတ်သက်ပြီးစစ်တပ်ကကန့်ကွက်ခဲ့ခြင်းကြောင့်ယခုညွှန်ကြားချက်ထွက်ပေါ်လာပွဲရှိသည်ဟုသုံးသပ်ထားပြီးထိုဖြစ်ရများအပြီးရန်ကုန်တိုင်းစစ်တိုင်းမှုကနယ်မြေကန်စစ်တပ်များကိုစူးမှုကျိမ်းပေါင်းခဲ့သည်ဟုသိရပါသည်။ရန်ကုန်တိုင်းရှိနိုင်ကလပ်များနှင့် KTV ဆိုင်အချို့ဥပမာအားဖြင့် Arena နှင့် A4 နိုင်ကလပ်များသည်စစ်တပ်အရာရှိဟောင်းများ၏လုပ်ငန်းများဖြစ်ပြီးထိုနေရာများတွင်မူရစ်ဆေးဝါးဖမ်းဆီးမှုများကိုကန့်သတ်ရန်စစ်တပ်ကလှုပ်ဆောင်နေတယ်လို့ဖော်ပြထားပါသည်။ရန်ကုန်တိုင်းအခြေစိုက်တိုင်းအရန်တပ်မတွင်တပ်ရင်း10ရင်းရှိပြီးစစ်အင်အား1000ခန့်ရှိနိုင်ကြောင်းအာနာဖီဆိုင်လှုပ်ရှားမှုတွင်ပါဝင်သူဗိုလ်ကြီးစင်ရော်ကသုံးသပ်ထားပြီးရန်ကုန်တိုင်းအခြေစိုက်ချင်းမြန်တပ်မ17နှင့်စကခ4တို့ကိုရှေ့တန်းသို့ဆေလွတ်ထားရသဖြင့်နောက်တန်းလုံခြုံရေးအတွက်တိုင်းအရန်တပ်မကိုအာနာသိမ်းပြီးနောက်ဖွဲ့စည်းခဲ့သည်ဟု၎င်းကဆိုထားပါရခင်ဗျာ။ဆလဘီauction with heart for amesu မျောလင်းချက်နှလုံးသားဖြင့်အမေစုပကြီးကားလေးလံရရှိငွေအလုံးနိုင်ငံအကျဉ်းသားများနှင့်လွတ်လပ်ရေးအတွက်တိုက်ပွဲဝင်သည့်တော်လိုင်းဒေသများသို့တိုက်ရိုက်ပေးအပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဒေါန်ဆန်းစုကြည်၏80နှစ်မြောက်မွေးနေ့ထိမ်းမတ်အနေနဲ့မြန်မာဩစတြေးလျအနုပညာရှင်ပကြီးဆရာမဒေါက်တာခင်ဆွေအောင် Royal Botanic Garden Sydney မှစီစေးပကြီးဖြင့်တင်ဆက်ရေးဆွဲခဲ့ပြီးပကြီးလက်ရာကို2025ခုနှစ်ဇွန်လ15ရက်နေ့တွင်ကျင်းပသောဒေါန်ဆန်းစုကြည်80နှစ်ပြည့်မွေးနေ့အခမ်းအနားတွင်မြန်မာနိုင်ငံ၏အကျဉ်းသားများအတွေ့ရန်မုံငွေလေးလံတင်ခဲ့တယ်လို့သိရပါတယ်။ပကြီးလက်ရာကို ASEAN Hub မြန်မာ Grocery Sydney ၏ပိုင်ရှင်ကိုတန့်စင်မှ Australia Dollar 3300ဖြင့်ငွေလူဝယ်ယူခဲ့ပြီးငွေလူပေးမှုအားလုံးကိုနိုင်ငံ၏အကျဉ်းသားများနှင့်လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေသည့်တော်လှန်ရေးဒေသများသို့တိုက်ရိုက်ပေးအပ်မယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ရွှေဘူပကဖကမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူများအားကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘူခရိုင်ရွှေဘူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကရွှေဘူမြို့နယ်အတွင်းရှိစစ်ရှောင်ပြည်သူများအားကျန်းမာရေးစောင့်ရှောက်မှုပေးခဲ့တယ်လို့ရွှေဘူပကဖကထုတ်ပြန်ထားပါတယ်။ဇွန်လ18ရက်နေ့ကရွှေဘုံမြို့နယ်ပကဖကျန်းမာရေးအဖွဲ့မှရွှေဘုံမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူများရှိရာကိုတွားရောက်ပြီးကျန်းမာရေးအသိပညာမျှဝေခြင်းနဲ့ကျန်းမာရေးစောင့်ရှောက်မှုပေးခြင်းများဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကလည်းမြို့နယ်အတွင်းရှိစစ်ရှောင်ပြည်သူများနဲ့တွားရောက်တွေ့ဆုံကအရေးပေါ်အခြေအနေကြုံလာပါကပူးပေါင်းဆောင်ရွက်ရမယ့်လုပ်ငန်းစဉ်များနဲ့အတူစိတ်ခွန်အားပေးစကားများပြောကြားခဲ့တယ်လို့သိရပါတယ်။ထို့အပြင်စစ်ရှောင်ပြည်သူများကိုစံရိတ်ခါနဲ့စားတောက်ကုံတီးနံတို့ကိုမျှဝေထောက်ပံ့ပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာVideo NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းကြီးကဗျာအစီအစဉ်မှာနေချိုသွေးရေးသားပြီးနှွေဦးမိုးမှခန်းစားရွတ်ဖတ်ထားတဲ့အလန်တော်လိုလူငယ်လေးအတွက်မှာတန်းလို့အမည်ရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အလန်တော်လိုလူငယ်လေးအတွက်မှာတန်းနိုင်ငံတော်တချင်းနဲ့နိုင်ငံတော်အလန်ရဲ့ကြီးမြတ်ခြင်းဟာလူငယ်လေးအပေါ်မှာမူတည်တယ်နိုင်ငံတော်ရဲ့ကြီးကျယ်ခမ်းနားခြင်းဟာလူငယ်လေးအပေါ်မှာတည်တည်တည်တယ်။ပြည်သူတွေရဲ့မျက်ရည်မျက်ခွန်းနဲ့ခြေမစေးပဲရဲရဲရင့်ရင့်နဲ့ခြေတက်ပါလူငယ်လေးရဲ့ရိုးသားဖြောက်မတ်တဲ့အဆက်တတွေနဲ့နိုင်ငံတော်ကြီးကိုအလှဆင်ပါအမှန်တရားတွေနဲ့ထုံမွှန်းမွှေးပြန့်သွားတဲ့အထီးလူငယ်လေးရေမင်းဟာခြေကွေဗာရာဗီဇမှာမင်းဟာတော်လှန်ရေးတမမဟုတ်မခံစိတ်နဲ့ကြီးထွားလာနေတဲ့မင်းဟာအမှန်အမှားကိုခွဲခြားနိုင်ပြီးလူထုကောင်းကျိုးကိုတည်ပိုးနိုင်သူဖြစ်ပါစေအကျံဖတ်သမားအာနာရှင်စိတ်ရှိသူလူတန်းစားတွေကိုနှိမ်နှင်းနိုင်သူဖြစ်ပါစေအတ္တမနဲ့ဓမ္မရှင်ပြိုင်လာတဲ့ပွဲမှာဓမ္မဘတ်တော်သားလူထုယုံကြည်အားကိုအားထားရသူဖြစ်ပါစေလူငယ်လေးမျှော်မှန်းတဲ့အနာဂတ်နိုင်ငံတော်ကြီးနဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နိုင်ပါစေ။နိုင်ငံတော်တည်ဆောက်ခန်းမှာလူငယ်လေးအနေနဲ့အုတ်တချက်ဖြစ်ဖြစ်တဲတပွင့်ဖြစ်ဖြစ်ပါဝင်နိုင်သူဖြစ်ပါစေ။လူငယ်လေး ငိမ့်ချမ်းရေးအတွက်စစ်တိုက်နေရတယ်လို့ဘသူထင်ပါလဲ။နိုင်ငံတော်မှာပြည်သူသားအမိပြည်သူသားအဖဖြစ်လာဖို့တိုက်ပွဲဝင်နေရတယ်လို့ဘသူထင်ပါလဲ။မိတင်းနေထိုင်ရာနိုင်ငံတော်မှာဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့အာဏာရှင်တွေနဲ့အာဏာရှင်စနစ်ဆိုတဲ့အစိတ်ပိန်ကြီးကိုအရွက်ချွေအကိုင်းခုတ်အမြင့်ဖြုတ်နေရတယ်လို့ဘသူထင်ပါလဲ။လူငယ်လေးရေယုံကြည်ရာတော်လှန်ရေးအတိုင်းချီတက်ပါဖြတ်သန်းနေရတဲ့ခေတ်ကြီးတည်းမှာသမိုင်းပေးတာဝန်တွေကိုကျေပွန်စွာထမ်းရွက်ပါလူငယ်လေးရေရဲရင်တဲ့ခြေလှမ်းတွေကိုဘလို့ချောက်လန့်မှုမျိုးကမှမတားဆီးမပိတ်ပင်နိုင်ပါဘူးလူတုကသာအာကိုယုံကြည်ရာဖြစ်လာတဲ့အခါဘလို့အရာကမှတော်လှန်ရေးကိုမတားဆီးနိုင်ပါဘူးအာနာရှင်တွေကြရှုံပြီးအာနာရှင်စနစ်ပြတ်သုံးတဲ့နေ့မလွဲမသွေရောက်လာမှာပါအလန်တော်လိုလူငယ်လေးရေနေချူသွေ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ဤတေဂီတာအစီအစဉ်မှာ KD Fan မှရေးသားပြီး Blessy နဲ့ Soul Cho Puro မှတီးဆိုထားတဲ့80ချစ်တယ်လို့အမည်ရတဲ့တော်လန်ဤတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အကုန်မျောနေပြီအကုန်မျောနေပြီမေမေ
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။